2008 ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်ရာမှာအရေးကြီးတဲ့ပုံမှန်တွေဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်436ကာကြီးနဲ့နိုင်ငံတော်သမ္မတအရေးချင်းသတ်မှတ်ထားတဲ့ပုံမှန်59စာလုံးကိုလွှတ်တော်ကိုယ်စားလှယ်အများစုကကန့်ကွက်မဲ့ပေးတာကြောင့်ရှုံးနိမ့်ခဲ့ပါတယ်။ဖွဲ့စည်းပုံမှာပါတဲ့နိုင်ငံတော်သမ္မတအရေးချင်းသတ်မှတ်ထားတဲ့ပုံမှန်59စာလုံးကာကြီးဖွဲ့စည်းပုံကိုပြင်မယ်ဆိုရင်ရာခိုင်နှုန်းသတ်မှတ်ထားတဲ့ပုံမှန်436ကာကြီးသမ္မတတွေနဲ့ဒုသမ္မတတွေကိုရွေးကောက်ခံတွေကရထားဖို့ပုံမှန်60ကားငယ်ပုံမှန်438အရေးပေါ်ကာလအာဏာလွှဲခြင်းဆိုင်ရာပုံမှန်တွေကိုကိုယ်စားလှယ်38ဦးက3ရက်တိုင်တိုင်ဆွေးနွေးခဲ့ပြီးဒီကနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပါတယ် NLD ကိုယ်စားလှယ်2ဦးစံခိုင်ကိုယ်စားလှယ်2ဦးတမတော်သားကိုယ်စားလှယ်2ဦးမျိုးသားဒီမိုကရေစီအင်အားစုပါတီက2ဦးပါဝင်ကိုယ်စားလှယ်5ဦးကဒီကနေ့ဆွေးနွေးပြီးပါမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့ဒီလိုမဲခွဲဆုံးဖြတ်တဲ့အခါနိုင်ငံတော်သမ္မတအရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်59ဂါကြီးကိုသာပြင်ဆင်နိုင်ခဲ့ပြီးဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဥပဒေချမ်းမှာပါတဲ့ကြံပုံမှန်တွေအလုံးပြင်ဆင်နိုင်ခြင်းမရှိခဲ့ပါဘူးပုံမှန်59စာလုံးမှာသမ္မတအဖြစ်ရွေးခံမဲ့သူရဲ့သတ်မှတ်နဲ့ချွေးမှတ်ဟာနိုင်ငံသားမဖြစ်စေရဆိုတာကိုပယ်ဖျက်ပြထားတာဟာပြည်စုံလုံလောက်မှုရှိတယ်လို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဥပဒေချမ်းတင်သွင်းသူအဆိုရှင်စံခိုင်ရေးပါတီကိုယ်စားလှယ်ဦးသိန်းစောကအခုလိုဆွေးနွေးပါတယ
်နိုင်ငံတော်နဲ့နိုင်ငံတော်သမ္မတနိုင်ငံတော်သမ္မတနဲ့နိုင်ငံတော်ရေရှည်တည်တံ့ယက်တီခိုင်မြဲရေးတို့သည်အစဉ်ဆက်ဆက်နေသောအကြောင်းတရားများပင်ဖြစ်ပါသည်ဤအကြောင်းတရားများကိုထောက်ရှုလျင်သမ္မတဖြစ်ရအတွက်စံနှုန်းဆိုင်ရာအချက်တစ်ချက်ဖြစ်သောပုံမှန်59စာလုံးနဲ့ပတ်သက်ပြီးမိမိတို့ယခုပြင်ဆင်တင်ပြချက်မှာလုံလောက်မှုရှိသည်ဟုခံယူပါသည
်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတမဖြစ်အောင်တားဆီးထားတဲ့ပုံမှန်59စာလုံးကိုပြင်ဆင်ပေးဖို့ထောက်ခံသူ350တယောက်သာရှိတဲ့အတွက်ရှုံးနိမ့်ခဲ့ပါတယ်တကယ်လို့မူကျမ်းမှာပြင်ဆင်ထားတဲ့အတိုင်းဒီနေ့ပြည်ထောင်စုလွှတ်တော်မှာကိုယ်စားလှယ်အများစုကထောက်ခံမယ်ဆိုရင်တောင်ဒေါအောင်ဆန်းစုကြည်ကသမ္မတမဖြစ်နိုင်သေးပါဘူးဖွဲ့စည်းပုံကိုပြင်ဆင်တဲ့တကားလို့ပြောတဲ့ပုံမှန်436ကာကြီးကိုမူလအခြေခံဥပဒေမှာပြဋ္ဌာန်းထားတာကလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံပါလို့ဆိုပါတယ်အခုမူကြမ်းမှာ80ရာခိုင်နှုန်းအောက်မလျော့တော့ဆိုပြီးပြင်ဆင်ထားတာပါလွတ်တော်ရဲ့3ပုံ2ပုံဒါမှမဟုတ်65ရာခိုင်နှုန်းကပြင်သစ်နယ်လို့မျိုးသားဒီမိုကရေစီအင်အားစုပါတီကဒေါ်တင်ຫນွေဦးကအခုလိုဆွေးနွေးခဲ့ပါတယ်
ပုံမှန်436ကမှာပါတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တို့ရဲ့ထောက်ခံမဲ85ရာခိုင်နှုန်းအစားပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်မဲရည်အတွက်သုံးပုံနှစ်ပုံဒါမှမဟုတ်65ရာခိုင်နှုန်းနဲ့ဆုံးဖြတ်ရန်ပြင်ဆင်သင့်ပါကြောင်းဒုတိယအချက်အနေနဲ့တင်ပြလိုပါတယ်10ရာခိုင်နှုန်းမဲ့လောက်ပဲလျှော့သွားတဲ့အတွက်ကြောင့်မလို့မူရင်းရွယ်ချက်ကိုလည်းထိခိုက်မှုမရှိပါဘူးတင်းလျော်မှန်ကန်တဲ့ယူဆပါတယ
်နောက်ထပ်ပုံမှန်တစ်ခုကနိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုအရင်ကရွေးကောက်တင်မြှောက်ခံမဟုတ်လဲခန့်အပ်နိုင်တယ်လို့သတ်မှတ်ထားတာပါပြင်ဆင်တဲ့မူကြမ်းမှာအဲ့ဒီအကြီးအကဲတွေကိုရွေးချယ်ခံတဲ့ကတင်မြှောက်ဖို့ဆိုပြီးသတ်မှတ်ထားတာလေထောက်ခံသူနေပြီးကန့်ကွက်သူများတဲ့အတွက်ရှုံးနေခဲ့ပါတယ်သမ္မတတွေဒုတိယသမ္မတတွေကိုကိုယ်စားလှယ်မဟုတ်သူများတဲ့ကလည်းရွေးချယ်တင်နေဆိုပြီးဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဥပဒေချမ်းပါပုံမှန်60ကားငယ်မှာကိုယ်စားလှယ်တဲ့ကသာသမ္မတဒုတိယသမ္မတတွေကိုရွေးချယ်ရမယ်ဆိုတာကိုတမရတော်ကိုယ်စားလှယ်ဘုံမူကြီးတန်းထိုက်ကအခုလိုကန့်ကွက်ဆွေးနွေးပါတယ
်လက်ရှိမြန်မာနိုင်ငံဟာသမ္မတဦးဆောင်တဲ့ပါတီစုံဒီမိုကရေစီစနစ်ကိုကျင့်သုံးနေခြင်းဖြစ်တဲ့အတွက်ကြောင့်ပါလီမန်ဒီမိုကရေစီစနစ်ကတော့ရွေးကောက်တင်မြှောက်ခြင်းခံရတဲ့လွတ်တော်ကိုယ်စားလှယ်များတဲ့ကရွေးချယ်တင်မြှောက်ရမယ်လို့ပြင်ဆင်ပြသခြင်းရန်ဆောင်ရွက်နေခြင်းဟာတင်းလောခြင်းမရှိကြောင်းတွေ့ရှိရပါတယ်ပါလီမန်ဒီမိုကရေစီစနစ်မှာတော့လွတ်တော်ကိုယ်စားလှယ်များတဲ့ကရွေးချယ်ခြင်းဟာမှန်ကန်တော့လည်းပဲပါတီစုံဒီမိုကရေစီစနစ်မှာတော့နိုင်ငံတော်သမ္မတဟာလွတ်တော်ကိုယ်စားလှယ်မဟုတ်သူများတဲ့မှလည်းပဲရွေးချယ်ခွင့်ပြုရမှာဖြစ်ပါတယ်
ပြောင်စုလွတ်တော်မှာတယောက်ခွင့်ရှိသူကိုစလဲ633ဦးရှိပြီးဒီကနေ့မှာကိုစလဲ50ခွင့်ယူထားတဲ့အတွက်983ဦးသာတယောက်ခဲ့ပါတယ်မဲပေးတဲ့နေရာမှာထောက်ခံတာနဲ့ကန့်ကွက်တာနှစ်မျိုးသတ်မှတ်ခဲ့ပါတယ်ခွင့်ယူတဲ့ကိုစလဲတွေရဲ့မဲတွေကိုကန့်ကွက်မဲသတ်မှတ်မဲလို့ပြည်ထောင်စုလွတ်တော်နာယကသူရဦးရှိမန်းကကြေညာပါတယ်နောက်ထပ်ပြင်ဆင်ဖို့တင်ထားတဲ့ပုံမှန်တွေကျန်နေသေးပါတယ်အဲ့ဒီပုံမှန်တွေကိုလည်းလာမယ့်ဇွန်လ30ရက်မှာစတင်ဆွေးနွေးမယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းကကြေညာခဲ့ပါတယ်ခင်ဗျာ